သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အာနာသိန်းစစ်ကောင်ဆောင်ကပြည်တွင်းမှာအေးချမ်းမှုရနေပါပြီလို့ပြီးခဲ့တဲ့လအတွင်းကပြောဆိုလိုက်ပေမဲ့မြို့ကြီးတွေမှာတော့ခိုးဆိုးလူနိုင်မှုတွေပိုတိုးလာနေတာနေ့စဉ်နိုင်လို့မြင်တွေ့နေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းမှာတင်လူသေးဆုံးတဲ့အထိဖြစ်ခဲ့တဲ့လူရမှုတွေအုပ်စုဖွဲ့တများတိုက်လူရမှုတွေနဲ့လက်နက်ကင်လူရမှုတွေဟာပြည်သူတွေရဲ့နေ့စဉ်ဘဝမလုံခြုံမှုတွေကိုမီးမောင်းထိုးပြနေသလိုပါရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေမှာပြီးခဲ့တဲ့မေလကုန်ပိုင်းမှာတင်လူရမှုကြီးတွေဖြစ်ပေါ်ခဲ့တာပါလမ်းမကြီးတွေဘက်စကားမှတ်တိုင်လိုလူအများကြားမှာတင်နေကင်းကြောင်တောင်ရဲ့တနေလူရက်မှုတွေသာမကအိမ်တွေတဲ့အထိပါဝင်ရောက်စီးနေတဲ့များတိုက်လူရက်တာတွေကြောင့်ပြည်သူတွေကိုရောစိတ်ပါမလုံခြုံဖြစ်နေကြပါတယ်။နေ့စဉ်မရိုးနိုင်အောင်ကြားနေရတဲ့ရာဇဝတ်မှုတွေကြောင့်ပါပဲရန်ကုန်မြို့ကအသက်20ကျော်မတ်စုံဝင်းတယောက်လည်းဘက်စကားပေါ်မှာပတ်စံအိတ်အခွဲခံခဲ့ရပါတယ်သူကတော့စမ်းကြောင်းမြင်နီကုန်းမှတ်တိုင်ကနေတောင်မွေစည်းမှတ်တိုင်ကို YBS 65 bus ကစီးခဲ့ရကနေပထမဆုံးအချိန်ပတ်စံအိတ်အဖောက်ခံရတဲ့ဖြစ်စဉ်နဲ့ကြုံတွေ့ခဲ့ရတာပ
ါညီမရဲ့အိတ်ကမူပါတာဆိုလို့ဖြီးကလင်းနဲ့အတန်ကြာရညီမကတော့ဟိုဇစ်ဖွင့်တယ်လို့ပဲထင်တာပေါ့ဇစ်ဖွင့်တယ်လို့ပဲထင်တာအဲကြောင့်မလို့လေလူခနာကိုဝဲသူ့ဘက်ပေးပြီးတော့အိတ်ကိုလေညီမအရှိကိုမနေဖွက်တာအဲ့ဒါလည်းမကြောက်အတင်းလိုက်တော့သူကကြက်တဲ့ပုံစံမျိုးနဲ့လေအဲ့နဲ့ညီမကလည်းဟိုကားဆောင်တယ်လို့ပုံစံမျိုးနဲ့အရှိတိလူအများကြီးတဲ့အုပ်စုကြီးတဲ့အရန်တိုးသွားလိုက်တာအဲ့အချိန်မှာပဲဟိုကြည့်လိုက်တာအိတ်ကိုကြည့်လိုက်တဲ့အချိန်မှာအိတ်ကိုနှက်နေရတော့မှပဲခွဲထားတာအိတ်ကပြဲရတော်တော်ကြီးရေဖုံးတောင်မှယူလို့ရတယ်။ကားပေါ်မှာအဲ့လိုမျိုးတက်မလားအဲခိုင်းလိုက်တဲ့ဘာညာပြောလို့တော့ရတယ်။တကားကလည်းပိတ်ထားဆိုတက်မလားကားသမားလည်းမရဘူးပြောလို့ရတယ်။ဒါပေမဲ့ညီမကနောက်ချင်တက်မလားကိုအန်ရီဘာကြီးဖြစ်မှမို့လို့ဆိုပြီးညီမတိတိနဲ့မပြောဘဲနဲ့နေလိုက်တာ
စီအုပ်စုကအာနာသိမ့်ခဲ့တာတနည်းခွဲပြည့်တော့မဲ့အထိအချိန်တွေကြာလာတာနဲ့အမျှတဖြည်းဖြည်းဆုပ်ယုပ်လာတဲ့စီးပွားရေးအကျပ်တဲတွေကြာမှာမြို့ပြနေပြည်သူတွေဟာပုံမယုံကန်လှုပ်ရှားနေကြရပါတယ်။လူဦးရေ6တန်းဝန်းကျင်အထိရှိပြီးလူနေထူထပ်တဲ့ရန်ကုန်မြို့မှာတော့နေ့တိုင်းနှီးပါကြုံတွေ့နေရတဲ့ခိုးဆိုးလူရဲမှုတွေကကြာဆင်းနေတဲ့စီးပွားရေးအခြေအနေပြည့်ဝနေတဲ့တရားဥပဒေစိုးမိုးမှုစနစ်တွေကြောင့်ပုံမဆိုးရွားလာတယ်လို့ပြည်သူတွေကရှုမြင်ကြပါတယ်။ဒီလိုအခြေအနေတွေကြားမှာပြည်သူတွေဟာပစ္စည်းဆုံးရှုံးလာပြီးဥပဒေအကာအကွယ်မရတာကိုပါတပြိုင်တည်းရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။ပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့ဥပဒေပိုင်းဆိုင်ရာအကာအကွယ်မဲ့နေတာတွေနဲ့ပတ်သက်ပြီးတရားလွှတ်တော်ရှိနေသူကအခုလိုဆိုပါတယ်
။လက်ရှိမြန်မာနိုင်ငံရဲ့မြို့ကြီးတွေမှာပေါ့နော်ကျွန်တော်တို့ဒီဓာတ်ထုတ်မှုတွေလူရက်မှုတွေကတနေ့တဲ့တနေ့ပိုများလာတယ်ဆိုတဲ့အကြောင်းကိုသတင်းတွေမှာကျွန်တော်တို့နေ့တိုင်းလိုလိုတွေ့ရတယ်။အဲ့တော့ဒီလိုမျိုးဒီဓာထုံမှုတွေလူရက်မှုတွေဓမြမှုတွေခိုးဆိုးခပိုင်းနိုင်မှုတွေဟာဆိုလို့ရှိရင်ကျွန်တော်တို့ကဒါတရားစွဲအဖွဲ့အစည်းတွေကနေပြီးတော့ထိထိရောက်ရောက်ဟိုအရေးယူဆောင်ရွက်ရမယ့်သဘောရှိတယ်အရေးယူတဲ့နေရာမှာလည်းပြစ်ဒဏ်ပေးတဲ့ရည်ရွယ်ချက်ကိုလိုက်ကထိရောက်ဟန်တာတဲ့ပြစ်ဒဏ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်ကကျွန်တော်တို့ဒါတရားစီရင်စနစ်ထဲမှာရှိနေပြီးသားဖြစ်တယ်နောက်ထပ်ကျူးလွန်မှုတွေမရှိအောင်ကြိုတင်ကာကွယ်ရလဲဒါရောက်တယ်ဆိုတော့ဥပဒေကိုကျွန်တော်တို့ထိမ့်သိမ်းနဲ့ရန်နေရပေါ့အခုအချိန်ဒီမှာဥပဒေကိုထိမ့်သိမ်းနဲ့ရန်နေရကိုနိုင်ကဥပဒေမဲ့နေတဲ့လုံရက်တွေလုံနေတာအတွက်ကြောင့်ဥပဒေရဲ့အခွင့်အရေးတွေကိုပြည်သူတွေအပြည့်အဝကရဖို့ခက်ခဲနေတဲ့အခြေအနေဖြစ်နေတယ်လို့ပဲကျွန်တော်တို့ဟိုဥပဒေသဘောတဘာဝအရတော့သုံးသပ်ရမယ်ဆိုလို့ရှိရင်အဲ့ဒီအနေအထားဖြစ်နေတည့်ရက်နှစ်လ2021ကနေ2021ကနေစပြီးတော့အာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာဥပဒေနဲ့ပတ်သက်တဲ့အခွင့်အရေးတွေပဲဖြစ်ဖြစ်ဥပဒေရရရှိခံစားပိုင်ခွင့်ရှိတယ်ဆိုတဲ့ဟာတွေဖြစ်ဖြစ်အားလုံးဟာကျွန်တော်တို့ဘယ်လိုဖြစ်နေလဲဆိုတော့ကန့်တက်ခံနေရတဲ့ရုပ်သိမ်းခံနေရတဲ့အခြေအနေဖြစ်
အနာသိန်းကလာမြို့ပြနေပြည်သူတွေကြားခက်ဆိတ်ဆိတ်ကြားနေရတဲ့တရင်စိုးတွေကတော့လုံခြုံရေးအဆောင်တွေရှိနေတဲ့ဗန်တွေဓမြတိုက်ခံရတာနေကင်းဘက်တင်နေအိမ်တွေနဲ့ဆိုင်တွေလူရက်ခံရတာစပိန်ဆိုင်ကယ်စီးနေရင်အလုခံရတာဈေးသွားဈေးပြန်အလုသွားအလုပြန်လမ်းလျှောက်နေရင်ပတ်ဆိုင်အိမ်ဖုံးစတာတွေအလုခံရတာစတဲ့ဖြစ်စဉ်တွေပါရာဇဝတ်မှုတွေကိုနှီးမျိုးစုံအသုံးပြုကျိုးလွန်လာနေကြလို့မကြုံဘူးတဲ့ဖြစ်စဉ်အသစ်စံတွေဟာလည်းမြို့ပြပြည်သူတွေအတွက်စိုးရိမ်ထိတ်လန့်စရာဖြစ်လာပါတယ် ပြီးခဲ့တဲ့မေ30ရက်ကရန်ကုန်မြို့ကြီးမင်နိုင်ကအသက်80ရွယ်အဖွားအုပ်တဦးနဲ့အမျိုးသမီးတဦးသာရှိတဲ့နေအိမ်တစ်လုံးကိုလက်နက်ကင်လူ10ဦးခန့်နေကင်းကြောင်တောင်ဝင်လာပြီးငွေနဲ့လက်ဝတ်ရတနာတွေယူဆောင်ထားတဲ့ဖြစ်စဉ်ဟာဟိုလီတကျော်ဖြစ်ခဲ့ပါတယ်ဒါအပြင်မေ26ရက်ကလည်းမန္တလေးမြို့ချမ်းရည်တာဇံမှာစုံတွဲတရဲကိုလူ3ဦးကဓာတ်နဲ့ထိုးလူရတာကြောင့်အမျိုးသားတည်ဆုံခဲ့ရတဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒီလိုအကြမ်းဖက်လူတက်လူရဲမှုတရင်တွေကြောင့်အမျိုးသမီးတွေဟာစိတ်မလုံခြုံမှုတွေပုံမှုခံစားလာနေရတယ်လို့ဆိုကြပါတယ်။အလုတ်သွားလျှောက်ဖို့ 1BS ဘတ်စ်ကစီနေရင်တိုစေးတိုခံရသလိုအသက်ရှူရက်မိမျောသွားတဲ့ဖြစ်စဉ်ကိုကြုံခဲ့ရတယ်။အသက်20ဝန်းကျင်အမျိုးသမီးတူကတော
့အင်ဂျီယာညီမကကျောင်းဝိမတ်တိုင်ကိုအလုတ်ကြီးဆက်နေသွားတာပေါ့။အလုတ်ကြီးဆက်နေသွားတယ်ဆိုတာ 1BS 35ကိုစီးရဲ။စီးရဲ။ဒါပေမဲ့ညီမအဲ့မှာနေနေလက်နဲ့ဘလို့ဖြစ်လာလဲတော့ညီမလည်းတော့တခြားတော့မသိဘူးပေါ့။အသက်ရှူမရဖြစ်ပြီးတော့အသက်ရှူလဲမင်းရမျက်လုံးတွေလုံးဝဝေသွားပါတယ်နောက်ဆုံးပိုင်းကျဘလို့မှမမြင်ရတော့မျက်လုံးကန်းတဲ့လူတယောက်လိုဖြစ်သွားတာပေါ့မျက်လုံးမှမမြင်ရတော့ဘဲနဲ့နောက်ပိုင်းကျတော့အသည့်စိတ်ဘလုံးဝပျောက်သွားတာအသည့်လည်းမကတ်တော့ဘူးအကျော်တွေကလည်းခန္ဓာကိုယ်ကလည်းလုံးဝလှုပ်လို့မရအကျော်တွေကလည်းကပ်ပြီးတော့လူတွေတယောက်လိုပဲအသည့်စိတ်လည်းမရှိအဲ့လိုဖြစ်သွားတာညီမအဲ့မှာ7 minutes 15 minutes လောက်တော့ကြာမယ်ထင်တယ်အဲ့မှာအဲ့လိုဖြစ်သွားတာဒါမှညီမအသက်ရှူလို့မရတော့တချို့တော့ဆိုရင်လည်းဘာဖြစ်တာလည်းမသိဘူးပေါ့နော်ကိုယ်ကိုလည်းဘာဖြစ်လို့ဖြစ်မှန်းမသိအမှန်ကျတော့မျက်စိပါမမြင်ရတော့သွားပြီးငါမျက်လုံးပဲမမြင်ရတော့ဘူးလားဘလို့ဖြစ်တာလဲပေါ့နောက်အသေးစိတ်ဘာလို့မှမကတ်တော့တဲ့အချိန်ကျတော့တော်တော်ကြီးစိုးရိမ်သွားတယ်အမှန်ကျတော့ပြန်ပြီးတော့တတိလည်းပြန်လဲလာတော့တခါမှအလုံးဖြစ်ဘူးပေါ့ညီမတို့ကတော့တော်တော်လေးကိုထိတ်လန့်နေပေါ့နော်အင်းနေညာအင်းနေရအင်းပြန်ရောက်တော့လဲဟိုညီမဘာမှတော့မလုံးနိုင်ဘူးသမီးလည်းမစားနိုင်အဲ့ဒါရင်တုံမျိုးပေါ့နော်အတတ်ငါတတ်တခုဖြစ်သွားခဲ့ရင်ပေါ့တခါမှအလိုမလဲမဖြစ်ဘူးတော့လေတော်တော်လေးတော့ကြောက်သွားတယ်ရှင
်မြို့ပေါ်ရင်မှာအခုလိုနေ့စဉ်ရာဇဝတ်မှုတွေများနေပေမဲ့နိုင်ငံအာဏာကိုသိမ်းယူထားတဲ့စစ်ကောင်စီကတော့ပြစ်မှုကျူးလွန်တွေကိုထိရောက်တဲ့ပြစ်ဒဏ်ပေးတာမျိုးမဆိုထားနဲ့ဖမ်းဆီးတာတွေတောင်မလုံနိုင်ခဲ့ပါဘူးဒါကြောင့်ဆုံရှုံနစ်နာရတဲ့ပြည်သူတွေဟာခုကြရမဲ့နေတဲ့အခြေအနေနဲ့ကိုယ်တွေ့ဖြစ်စဉ်တွေကိုသာအချင်းချင်းသတင်းစကားပါပြီးသတိပေးနေထိုင်နေကြရပါတယ်။လက်ရှိကာလမှာပြည်သူတွေအနေနဲ့စစ်ကောင်စီနဲ့ရဲတပ်ဖွဲ့ကိုဘယ်လိုမှအာကိုလို့မရတဲ့အပြင်စစ်ကောင်စီရဲ့လူငင်းချမ်းသာနဲ့လွတ်ပေးလိုက်တဲ့ရာဇဝတ်သားတွေကပြစ်မှုတွေကျွလွန်နေကြတာဖြစ်တယ်လို့ရှုမြင်နေသူတွေလည်းရှိပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်ကနေအခုနှစ်ဧပြီလ18ရက်အတွင်းနိုင်ငံတော်ဝန်လုံးကအကျဉ်းသား9,800ကျော်ကိုစစ်ကောင်စီကလူငင်းချမ်းသာခွင့်နဲ့ခုနှစ်ကြိမ်ကြီးညာပြီးပြန်လွှတ်ပေးခဲ့ပေမယ့်နိုင်ငံရေးအကျဉ်းသားပါဝင်မှုကမရှိသလောက်နေပါခဲ့ပါတယ်။အများအားဖြင့်ခိုးဆိုးလူနိုင်တဲ့မူရစ်ဆေးမှုတွေကြောင့်ထောင်နဲ့နှိရှေကြခံရသူတွေသာပါဝင်လာတာကြောင့်အခုလိုအမှုခင်းတွေပိုများလာတယ်လို့သူ့အမြင်ကိုပြောလာသူကတော့ရန်ကုန်မြို့ကအင်္ဂလိပ်စာဆရာတူပ
ါထောင်ထဲကနေပြီးတော့ဒီခိုးဆိုးလူနိုင်ရာဇဝတ်သားတွေကိုလွတ်ပေးလိုက်ပြီးတော့အပြင်ကဒီနော်ဆန္ဒပြတဲ့သူတွေနိုင်ငံသမားတွေကိုဖမ်းပြီးတော့ချုပ်ထားလိုက်တယ်ဒီကျွန်တော်တို့ပြည်သူတွေကြားထဲမှာမြို့ရွာတွေမှာဟိုကျွန်တော်ရာဇဝတ်သားတွေကပြန့်နှံ့နေရပါဗျာဆိုတော့အဲ့တော့ရာဇဝတ်သားတော့ရာဇဝတ်မှုတွေပဲသူတို့လိုက်လုံနေမှာပါဗျာဆိုတော့နောက်တစ်ချက်ကကြတော့မူရစီဝါကိစ္စပေါ့နော်မူရစီဝါတွေကလည်းအခုကျွန်တော်တို့ကြားသိရတာတော့အရန်ပြန့်နှံ့နေတယ်ပေါ့နော်အလွယ်တကူရရှိနိုင်နေဈေးပေါ်ပေါ်နေရရှိနိုင်နေဆိုတော့မူရစီဆွဲနေတဲ့လူငယ်တွေသာလည်းဒီလိုရာဇဝတ်မှုကျူးလွန်မှုတွေသူတို့ဖြစ်လာကြတာပေါ့နော်ဆိုတော့ဟိုတာမန်ပြည်သူတွေကဟိုစောင့်နေခက်ခဲလို့ဟိုရာဇဝတ်မှုကျူးလွန်တာကတော့ကျွန်တော်ထင်တယ်တိတ်မရှိတော့ဘူးဗျအဲ့တော့အဓိကကျူးလွန်တာကတော့ဟိုငကိုလက်စားရှိတာပြီးသားနော်ကျူးလွန်ဟိုရာဇဝတ်သားတွေရထဲမှာပြန့်နေနေတယ်နောက်တစ်ခုကမူရစီတွေနဲ့အရန်ပြန့်နေနေတဲ့ကြောင့်မူရစီဝါသားကောင်တွေပေါ့နော်အဲသူတို့တွေကအဓိကလောက်ကြတာပေါ့နော်အဲ့လိုမြင်တယ်နောက်တစ်ချက်ကကြတော့ပြည်သူတွေကလည်းအဲ့ကလို့ရာဇဝတ်မှုတွေအခုဖြစ်နေနေရနဲ့အနှံ့ပဲတွားလည်းမတိုင်ရကြဘူးကျွန်တော်လည်းကြားနေရကျွန်တော်နားနေပါစေတချို့တွေအလူခံလိုက်ရလူတွေရှိတယ်နေကင်းကြောင်တော့ညနေကင်းစသဖြင့်ပေါ့နော်ဒါပေမဲ့ဟိုတွားတိုင်လည်းဘာမှမထူးတဲ့အခြေအနေဖြစ်နေရလीဆိုတော့ဟိုကျွန်တော်တို့ပြည်သူတွေအနေနဲ့ကကြတော့အားကိုးရမဲ့နေတာပေါ့ဗျာအဲ့ဒီအခြေအနေဖြစ်နေတာပါ
အာနာသိန်းကာလာတခြားလုံးမှာစစ်ကောင်စီရဲ့မတရားပုံမှတ်တဲ့ဖန်စီတက်ပြတ်တာကိုခံနေကြရတဲ့မြို့ပြအနေပြည်သူတွေဟာအခုနောက်ပိုင်းမှာလည်းတနည်းတခြားပိုဆိုးလာတဲ့ဓာတ်ထိုးလူရဲမှုတွေစစ်ကောင်စီလက်ဝေခံသွေးတောက်အဖွဲ့ရဲ့တက်ပြတ်မှုတွေကိုပါနေ့စဉ်စိုးရိမ်နေကြရတာပါ ဒီလိုအခြေအနေမှာပြည်သူတွေကပဲကိုယ့်ရဲ့ရွာကိုကာကွယ်ဖို့လုံခြုံရေးအဖွဲ့တွေဖွဲ့လှုပ်ဆောင်ကြဖို့အကြံပြုတာတွေရှိပေမဲ့ပြူစောတိတွေရက်ွက်တွင်းကဒလန်တွေနဲ့သွေးတောက်အဖွဲ့တွေရဲ့ရန်ကြောင်းအကောင့်ထဲဖော်ဖို့ခက်ခဲနေကြပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့သာတစ်ခုရီးသောနည်းလမ်းဖြစ်လို့နေတာပါ။လက်ရှိအချိန်မှာနစ်နာသူတွေအနေနဲ့ကြုံတွေ့ကြရတဲ့မှုခင်းတွေကိုတိုင်ကြားလို့မရပေမဲ့နောက်တစ်ချိန်မှာပြန်အရေးယူနိုင်တဲ့အနေအထားမျိုးဖြစ်အောင်အချက်အလက်တွေကိုစုဆောင်းထားဖို့ဥပဒေပညာရှင်တွေကတော့အကြံပြုထားကြပါတယ်။တရားလွှတ်တော်ရှင်တွေကပဲ
နစ်နာသူတွေအနေနဲ့ကတော့ကိုဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့တရားစွဲဖို့အတွက်ဆောင်ရွက်လို့မရခဲ့အမှုဖွင့်လို့အစင်မပြေခဲ့ရင်အဲ့ဒီအထောက်ထားတွေအဲ့ဒီအချက်အလက်တွေကိုတိမ့်စီထားပါတရားဥပဒေကဘယ်တော့မှတည်မသွားပါဘူးရာဇဝတ်မှုနဲ့ပတ်သက်ပြီးတော့ဘယ်အချိန်မှမဆိုအမှုဖွင့်လို့ရအဲ့တော့တရားဥပဒေစိုးမိုးမှုတွေပြန်လဲထွန်းကားလာပြီဆိုလို့ရှိရင်ကိုယ့်ရဲ့နစ်နာထားမှုတွေနဲ့ပတ်သက်တဲ့အမှုတွေကိုကျွန်တော်တို့ပြန်လဲဖွင့်လှစ်ပြီးတော့နစ်နာမှုကိုကုစားနိုင်ရတဲ့အခြေအနေရှိတယ်
နေ့စဉ်ကြားမြင်တွေ့ကြုံနေရတဲ့အကြမ်းဖက်လူသက်လူရဲမှုတွေကြောင့်ပြည်သူတွေဟာကိုယ်စိတ်နှပါမလုံခြုံရတဲ့နေရတွေကိုဖျက်သန်းနေကြရတာပါပုံမှုယူရင်းလာတဲ့တရားဥပဒေစိုးမိုးမှုဆိုတဲ့ခေါင်းစဉ်အောက်မှာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုတွေဟာလည်းချိန်ချောက်ခံနေရစေလို့ဆိုနိုင်ပါတယ်ဒီလိုအခြေအနေတွေကနေလွတ်မြောက်ဖို့ဆိုရင်စစ်အာဏာရှင်စနစ်အမြင့်ပြတ်ဖို့ကအဓိကပန်းနိုင်ဖြစ်တယ်လို့ပြည်သူတွေကတော့ယုံကြည်ထားကြပါတယ်။ဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
်။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ